ကျင်းလက်နက်ကိုင်တပ်ဖွဲ့ KIO ဌာနချုပ်လိုင်ဇာမျိုးအနီးမှာဒီကနေ့မနေ့အစောပိုင်းကအစိုးရတမတော်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြည်ကြောက်ပောက်ကွဲခဲ့တာကြောင့်ကချင်တပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာလိုင်ဇာအနီးမှာလက်နဲ့ကြီးနဲ့ပြစ်ခတ်တိုက်ခိုက်တာတွေရက်ချားဆိုသလိုဖြစ်ပွားနေတာကြောင့်ငြင်းငြင်းရေးဆွေးနွေးပွဲတွေကိုထိခိုက်မဲ့အခြေအနေတွေဖြစ်ပေါ်လာနိုင်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့အင်ကာနေ့ကနှစ်ဖက်တပ်တွေကြားအပြန်အလှန်လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေဖြစ်ပွားခဲ့ပြီးဗိုလ်တူးနေကငြိမ်သက်နေခဲ့တဲ့အစိုးရတပ်မတော်နဲ့ချက်ချင်းလွတ်လပ်ရေးတပ်ဖွဲ့ KIA အကြားမှာဒီကနေ့ပစ်ခတ်တိုက်ခိုက်တာတွေထပ်မံဖြစ်ပွားခဲ့ပါတယ်။ဒီကနေ့တိုက်ခိုက်မှုကတော့အစိုးရတပ်မတော်ဘက်ကလိုင်ဇာမျိုးအနီးကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ကြောင်း KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
ဒီနေ့6နာရီကျော်ချိန်မှာဒီလေဇာမင်းတို့ရဲ့နေရာလေးပြောလို့ရတဲ့နေရာမှာမင်းတို့ချစ်တဲ့ချစ်ချတာရှိတယ်ဟုတ်တယ်။ဒီတာအဲဖြတ်တာနားမင်းလောက်ကြတာလေ။အဲမင်းတို့ကတော့ဒီရှိစစ်ဒီမမလေးကျွန်တော်တို့ခံနားပါလေ။အဲရေးပေါ်ကြီးရဲ့ပြိတိုက်တန်ရန်ရတယ်ရှိပါတယ်။အဲ၄ရောက်လောက်ရှိတယ်။ဒါနဲ့အစူးရင်ရတဲ့အချိန်ကတော့မရှိပါဘူး။အလုံးစုံကတော့ကျွန်တော်တို့အစည်းအဝေးမှာခေကုတ္တမဟုတ်ဘူးအခုအလုံးစုံပြပါရဲ
ဒီလိုတိုက်ခိုက်တာကြောင့်ငင်းချဲရေးဆွေးနွေးတာတွေအပေါ်မှာအလန်းကွာဝေးစေတဲ့အခြေအနေဖြစ်လာကြောင်းဒုဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ
်ဒီတက်မီတိုဘက်ကလည်းအခုလိုမျိုးတိုက်ခိုက်တဲ့ဆင်းရဲတဲ့စီတာတော့ကျွန်တော်တို့တိုင်းသားတွေအတွက်တော့ကြီးကြီးကျယ်ကျယ်ဖြစ်လာတယ်ကျွန်တော်တို့ဒီမှာဒီတိုက်ခိုက်တဲ့ဆင်းရဲတဲ့စီတာတော့ငင်းချဲပြင်းနဲ့တော့လည်းလည်းအလန်းများဝေးတယ်ကလားလို့ပေါ့နော်ကျွန်တော်တို့ပြီးသားမိပါလေ
ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်တက်မတော်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကချင်ပြည်နယ်စီးလုံးညညရေးနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြည့်စင်ရေးကော်မတီအဖွဲ့ဝင်ဦးခက်ထိန်နံကတော့နိုင်ငံရေးဆွေးနွေးနေစဉ်မှာဒီလိုတိုက်ခိုက်တာတွေဖြစ်နေရင်ငြိမ်းချမ်းရေးအတွက်အခက်အခဲဖြစ်နိုင်ကြောင်းပြောဆိုပါတယ
်။ဩကျွန်တော်တို့ကတော့ဒီမှာတောက်လျှောက်အလုံးကစူးစမ်းဆွေးနွေးနေကြတာပေါ့လေ။ပြန်ရင် NCA နဲ့ပတ်သက်တဲ့ဥစ္စာနောက် political framework နဲ့ပတ်သက်တဲ့ဟာတွေလည်း review လုပ်တာတို့ဘာတို့ကလည်းဆက်ဆက်နိုင်ဖို့အတွက်စူးစမ်းနေတဲ့အချိန်မှာအောက်ချိန်မှာတော့တိုက်ပွဲတွေဖြစ်နေတယ်ကတ်စစ်စစ်လည်းဖြစ်နေတယ်ဆိုတဲ့အတိုင်းဒါကအနည်းနဲ့အများကတော့ဒီညီကန်ရေးဆက်ဆက်ပြီးတော့ဆောင်ရွက်တဲ့နေရာမှာထိခိုက်စေမှာပဲဒီလိုဖြစ်နေတဲ့ကိစ္စကတော့အစိုးရအတွက်ရောလက်မှတ်ထိုးပြီးသားအဖွဲ့တွေအတွက်ရောလက်မှတ်မထိုးသေးတဲ့အဖွဲ့တွေအတွက်ရောအထူးသဖြင့်ပြည်သူတွေအတွက်ရောအခက်အခဲအများကြီးဖြစ်နေတာပေါ့အဲကျွန်တော်တို့အားလုံးရဲ့မျှော်လင့်ချက်ပြည်သူတွေအားလုံးလိုလားတဲ့ငြိမ်းချမ်းရေးကလည်းမရနိုင်ဘူးလေ
ဒီရက်ပိုင်းတွေအတွင်းမှာကချင်ပြည်နယ်အတွင်းပြစ်ခတ်တာတွေရှိနေသလိုကရင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်ဒီလ23ရက်နေ့ကတော့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMCU အစည်းအဝေးကိုအစိုးရကိုယ်စားလှယ်တွေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေရန်ကုန်မြို့မှာ3ရက်ကြာဆွေးနွေးနေပါတယ်ဒီဆွေးနွေးပွဲမှာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးအဖွဲ့တွေကိုတိုးချဲ့ဖွဲ့စည်းဖို့ပူးတွဲစောင့်ကြည့်ရေးဆိုင်ရာအချက်လက်တွေကိုစုစည်းရှိဖို့နေမြေတတ်မှတ်ဖို့နဲ့မြေမြုံပိုင်းရှင်းလင်းဖို့တွေကိုဆွေးနွေးနေကြပါတယ်